ကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကမ်းမြို့အနီးတိုက်ပွဲတွေဟာအခုဆိုရင်ရပ်ပေါင်း20နီးပါးကြာမြင့်လာပြီဖြစ်ပါတယ်။ပြစ်ခတ်တိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေသလိုမြို့ရဲအထိလက်နက်ကြီးတည်ကြတာတွေလည်းရှိနေသေးပါ။ဆစ်ဆောင်ဒုက္ခတွေရဲ့အခြေအနေပါဝင်ကိုကန်ဒေသတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုရေဝင်းမြဝပိုင်းသတင်းတော်ကိုမှုစောကသတင်းပေးပို့ထားပါတယ်ရှင်။
ဒီကချောင်းရင်ကြီးကစတင်ခဲ့တဲ့လောက်ကိုင်းမျိုးနီတိုက်ပွဲတွေဟာဒီစနေ့အချိန်ထိရက်တက်မသွားသေးပဲဆက်လက်ပြင်းထန်နေသေးရှိသလိုဒီအပိုင်းတွေအတွင်းမှာလည်းလောက်ကိုင်းမျိုးတဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေပါတဲ့လက်ရှိဖြစ်ပွားနေတဲ့အခြေအနေကိုတရုတ်မြန်မာနယ်စပ်ဒေသကဒေသခံတဦးကအခုလိုပြောပါတဲ
့ဟောတိုက်တုံးမနေ့တိုင်းတိုက်တုံးပဲဘုံမှန်တိုက်တာလဲညအတွင်းတော့သူတို့ကအနာယူကြတာပေါ့နော်ဟာနေ့ရတော့နေ့တိုင်းနေ့တိုင်းတိုက်တာပဲနေ့တိုင်းနေ့တိုင်းတိုက်ပေါ်ဒုက္ခတဲ့ဒီဟိုထည့်ရဲ့တော့ရဲ့ရဲ့ရဲ့မြောက်ရှိရာတရားမတွေ့တော့ဘူးအာပြေးလာတာပေါ့နော်ပြေးလာတဲ့ဒုက္ခတွေမတွေ့ဘူးပေါ့နော
်လောက်ကိုင်းမျိုးအတွင်းကဆစ်ဆောင်ဒုက္ခတွေတွေကိုကုညီကယ်ဆယ်ရေးဆောင်ရွက်နေသူတူကတော့လောက်ကိုင်းမျိုးတဲကိုလက်နဲ့ကြီးနဲ့လာရောက်ပြစ်ခတ်တာတွေကြောင့်အရက်သားတွေထိခိုက်တာရှိကြောင်းအခုလိုပြောပါတယ
်မင်းကတော့အဲ့သူတို့ဒီမျိုးတဲ့107နေနဲ့ပြတ်တော့အဲ့ကျွန်တော်တို့ဒီမျိုးတဲ့ကိုတော့၃လုံးလောက်ကြာတယ်အဲ့တစ်ဖက်ကနေပြတ်တာကျွန်တော်မင်းကနမညာခုနမိုင်တော့ပေါ့ဘုတ်တနေရတော့ကလေးတရားတော့အပေါင်းမတင်ရလို့ပြောတယ်အဲ့တော့သူတို့စစ်စစ်အောင်ခေါ်လာလို့ကျွန်တော်တို့မသိရဘူးဗျာနမေရတော့အဲ့ POG ကြီးကပြုတ်နိုင်ငံသားအသက်50လောက်ပေါ့ဟုတ်ပါဘူးဥစ္စာအမြူတာတရားကတော့သူကတော့အဲ့လို107ကြာရင်သူကတော့ပါပါခဲဆန်တော့ပေါ့ခဲဆန်တော့နှစ်ခုတော့နည်းနည်းလေးပေါ့ပ
ါလောက်ကင်မြို့ထဲမှာစက်ပြီးနေထိုင်တဲ့သူမရှိသလောက်ဖြစ်လာပြီကျန်နေသေးတဲ့သူတွေကိုလည်းတရက်ကိုအယောက်20လောက်နှုံးနဲ့ချင်းရွှေဟော်မြို့ကိုပို့ဆောင်ပေးနေရတယ်လို့သူကစစ်ပြောပါတယ
်။ကျွန်တော်တို့ဒီနေ့တော့ဒီတောက်ကန်ကြီးရဲ့အဲ့တော့သူတို့နိုင်ငံသားတွေတော့ကျွန်တော်တို့ပြန်ပို့ပေးလိုက်ကြပါ။ဒီဖောင်ဒေးရှင်းတွေဒီအမှန်တိုင်းဖွဲ့စည်းနေတာပို့သွားမှာတော့ဒီနေ့တော့ဒီနေ့တော့တိတ်တော့မရှိပါဘူး။ဒီနေ့တော့အယောက်20ဆိုတော့ပါပဲ။ကျွန်တော်တို့ချင်းရွှေဟော်ပို့ပေးလိုက်တာကချင်းရွှေဟော်နေသူတို့ပြုတ်ပြီးတဲ့ဟိုအဲ့ကျွန်တော်တို့တောက်နိုင်ငံသားတွေတော့တွေ့ပြီးတဲ့ပြန်ကြအောင်လို့ပြောတယ်။ကျွန်တော်တို့ဟိုကျန်လုံးတိုင်းဘက်ကနေသွားလို့ရတယ်နမနိုင်ငံသားတွေတော့ကျွန်တော်ကိုယ်လုံးတို့လာရှိလို့သူတို့မျိုးကြီးသွားကြမယ်လို့ပြောတယ
်။တမတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့မလ23ရက်နေ့သတင်းထုတ်ပြန်ချက်မှာတော့ဒီလ17ရက်12ရက်နဲ့20ရက်နေ့တွင်မှာ MNDAA ခေါ်ကိုကန့်တပ်ဖွဲ့ကလောက်ကိုင်းမျိုးအတွင်းကိုတရားခွန်မမဒုံးပြစ်လောင်ချာနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းဒုံးသည်တလုံးဟာလူဝင်မှုကြီးကြပ်ရေးရုံနဲ့ကျင်းတင်ဟိုတယ်အကြားကနေခြံဝင်းအတွင်ကြောက်တာကြောင့်ကိုနှစ်အရွယ်မိန်းကလေးတူထိခိုက်ဒဏ်ရာခဲ့ကြောင်းဖော်ပြပါတယ်။23ရက်နေ့မှာပဲအစိုးရတပ်မတော်ကနေဆက်မှတ်တိုင်အမှတ်116နဲ့119အကြားက MNDA တပ်ဖွဲ့တွေအခြေပြုထားတဲ့တောင်ကုန်း၃ကုန်းနဲ့ပြီးခဲ့တဲ့ရက်တွေကလည်းအခြားတောင်ကုန်း၃ကုန်းကိုသိမ်းယူခဲ့ကြောင်းသတင်းထုတ်ပြန်ထားသလိုလက်ရှိဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာအလောင်း28လောင်းလက်နက်မျိုးစုံ59လက်ခဲယမ်းနဲ့အခြားဆက်ဆက်ပစ္စည်းတွေအပြင်စိတ်ကြွစည်းပြား33,000ကျော်သိမ်းဆည်းရမိကြောင်းနဲ့အစိုးရတပ်မတော်ဘက်ကအရာရှိစစ်တီတချို့ကြာဆုံးထိခိုက်ခဲ့ကြောင်းလည်းထုတ်ပြန်ထားပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကတော့နေဆက်မှတ်တိုင်အမှတ်114နဲ့116အကြားကသူတို့တပ်စခန်းတွေကိုအစိုးရတပ်မတော်ကဒီလ22ရက်နေ့ကစတင်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့သလိုမြေပြင်ကလည်းထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်။ဒီလိုပစ်ခတ်တဲ့ကြီးတွေဟာတရုတ်နိုင်ငံအတွင်းကိုကြောက်တာတွေရှိကြောင်းလည်းတိုင်းသာလက်နက်ကင်အဖွဲ့တွေဘက်ကကြေညာထားပေမဲ့အစိုးရတပ်မတော်ဘက်ကတော့တစ်ဖက်နိုင်ငံကိုလက်နက်ကြီးကြီးမကြစေဖို့အတွက်အမြောက်လက်နက်တွေကိုတွက်ချက်ထိန်းချုပ်ပစ်ခတ်နေကြောင်းဖော်ပြပါတယ်။ဒီအပိုင်းတွေအတွင်းမှာတော့တရုတ်အစိုးရပိုင်ဗန်တစ်ခုက MNDAA ကိုကန့်တပ်ဖွဲ့ရဲ့ဗန်စင်းတစ်ခုကိုပိတ်ပင်တာရှိခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်ပြည်ပခတွေကြောင့်တရုတ်နိုင်ငံအတွင်းကိုလက်နက်တွေအများအပြားဝင်ရောက်နေတဲ့အတွက်နေဆက်မှနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်တွေကိုလာရောက်အနှံ့ကြဖို့ယူနန်ပြည်နယ်အစိုးရကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ။